ဒီကနေ့ကတော့ကရင်တိုင်းရင်းသားတွေရဲ့2962ခုနှစ်ကရင်နှစ်တစ်ခုနေဖြစ်ပါတယ်။တချိန်တည်းမှာပဲကရင်ပြည်နယ်ကော့ဂရိတ်မြို့မှာတော့မြို့ကိုအခြေစိုက်ထားတဲ့စစ်ကောင်စီတပ်တွေကကရင်နှစ်တစ်ခုပွဲလုပ်နေတဲ့ဂျေးရွာတွေစီကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ဒေသခံပြည်သူတွေထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဒီလိုမျိုးကရင်လူမျိုးတွေရဲ့နှစ်တစ်ခုအထိမ်းအမှတ်ပွဲတော်တွေလုပ်နေတဲ့အချိန်မှာစစ်တပ်ကတိုက်ခိုက်တဲ့အပေါ်မှာလည်းဒေသခံတွေကဝေဖန်နေကြပါတယ်။သတင်းပြေဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။ကရင်အမျိုးသားတွေရဲ့2962ခုနှစ်နှစ်တစ်ခုနှစ်မှာဒတိုင်းပြည်လုံးကကရင်လူမျိုးတွေရှိတဲ့နေရာတွေမှာနှစ်တစ်ခုပွဲတော်တွေကျင်းပခဲ့ကြပါတယ်။ကရင်ပြည်နယ်အတွင်းမှာတော့တိုက်ပွဲတွေပြင်းထန်နေပြီးစစ်ကောင်စီဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေလုပ်နေတဲ့အတွက်တောင်းတဲ့ချီရှိတဲ့ဒေသခံတွေဟာဘေးလွတ်ရာကိုထွက်ပြေးနေရတာပါ။ကော့ဂရိတ်မြို့နယ်ထဲမှာတော့ကရင်နှစ်တစ်ခုနှစ်ကျင်းပခဲ့တဲ့ဒီဇင်ဘာလ22ရက်နေ့မှာကျေးရွာတွေကိုစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေလုပ်ခဲ့ကြောင်းကော့ဂရိတ်ဒေသခံတဦးကပြောပြပါဗျ။
ကျွန်တော်တို့ဒီမှာဟိုဒီနေ့အေးနေ့တက်ကူနေမှာကျွန်တော်တို့ကဒီဟိုအေးရှိရှိငင်းငင်းညံကျပါနေရချိန်မှာလက်လက်ကြီးတွေပြစ်တယ်ဒီခေါ်လာကြီးဒေးကကတော့ပါစပ်ဖြစ်တာပဲသူတို့ဇွာသားဖက်ပြေးတာပေါ့ပြီးတော့ကျွေးရသားတွေရတယ်ဖက်ပြေးတိတ်ဆောင်ရတယ်ပြေးရပေါ့မပြေးလို့ရတာလက်လက်ကြီးမှာပန်လာသူတို့ဇွာလေးပါဒီတိုင်းပဲဆိုင်ဒီတို့ဒီနေ့တက်ကူပြည်သူတွေပြောင်းဝဲရှိပွဲမှာဒီအခုလိုသာပြီးတော့လက်လက်ကြီးတွေပြင်ကြွားလေးဖြစ်တာသာကရင်ကိုသိခွဲရတယ်ကြားတယ်နောက်ကရင်ပြည်သူလူထုကိုဆော်ခွာရကြားတယ်ငိမ့်ချတဲ့ပြည်သူလူထုကိုကြီးကန့်နေတာအောင်လည်းလုပ်တယ်အနာကတ်ပါလည်းမကောင်းဘူး PDF တွေလည်းလည်းချတယ် PDF တွေကချဖက်တာမဟုတ်ချဖက်တာသူတို့ကြွားလေးပြီးစုတယ်ကျွန်တော်ပုံတွေကပြမယ်ကြွားလေးပြီးစုရတဲ့ပုံတွေလက်လက်ကြီးပါတဲ့ဖုံးကြောင်းတွေအများကြီးဒီကော့ဂရိတ်နယ်မှာအများကြီး
စာတင်ကျောင်းနေဖုန်ကြီးကျောင်းနေခရီးရန်ဖျားရှိခိုးကျောင်းနေမှာလဲဒေသခံတွေကမနေရတော့ပဲတောတောင်တွေထဲမှာပဲထွက်ပြေးတိမ်းရှောင်နေရတယ်လို့လဲဆိုပါတယ
်အခုဇာကန်တွေကဖုန်ကျောင်းတွေမှာမကြေရဘူးဒီစာတင်ကျောင်းတွေမှာမကြေရတော့ဘူးသူကဖုန်ကျောင်းတွေမှာလူလူရှိတယ်သူတွေဖုန်ကျောင်းတွေထဲနဲ့ကြီးနေဖြစ်တယ်စာတင်ကျောင်းတွေမှာဒုက္ခတွေရှိတယ်ရှင်ဒီစာတင်ကျောင်းတွေဖြစ်တယ်ခုဇာသားတွေကပြေးဟိုးတော်တယ်ဟိုခါလဲကြီးရတယ်ကလေးလေးတွေကဒုက္ခတွေရောက်တော်တယ်ပါအခုချင်းကြီးဒုက္ခတွေရှိရတော့လဲမှာခပေးမချာဟိမချာဒုက္ခတွေအများကြီးရကော့ဂရိတ်ရွာဒီမှာတော်တော်များတယ်ကျန်ရင်းချင်းကြီးရကော့ဂရိတ်ရွာရှားပါဆိုရင်ဆက်နေရရှိရဆက်နေရတဲအိမ်မှာခုမရှိတော့ဘူးအကုန်လုံးထွက်ပြေးဖို့
ကရင်နှစ်တစ်ခုနေကိုကရင်မျိုးသားအစည်းအရုံးထိန်းချုပ်ရာနေရာတွေမှာလည်းကျင်းပကြသလိုထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းတွေရွှေပြောင်းစာတင်ကျောင်းတွေမှာလည်းကျင်းပခဲ့ကြပါတယ်။ကရင်ပြည်နယ်ထဲမှာတော့နှစ်ဖက်တိုက်ပွဲတွေနဲ့လက်နက်ကြီးတွေပစ်ခတ်မှုတွေကြောင့်တချို့ကျေးရွာသားတွေကတော့ထွက်ပြေးနေရပြီးပျော်ပွဲရှင်ပွဲတွေမကျင်းပနိုင်ဘူးလို့လည်းသိရပါတယ်ရှင်။